လုံခြုံရေးတပ်ဖွဲ့အပေါ်တာဝန်ယူမှုပြက်ကွက်နေပြီးတက်ကြွလှုပ်ရှားသူတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအပေါ်အစိုးရရဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေဖြစ်ပေါ်နေတာကြောင့်အရှိတောင်အာရှဒေသအတွင်းလူခွင့်ရေးချိုးဖောက်မှုဆိုင်ရာစိန်ခေါ်မှုတွေနဲ့ဆက်လက်ရင်ဆိုင်နေရတယ်လို့ Amnesty International ကနိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးကထုတ်ပြန်တဲ့နှစ်ပတ်လည်အစဉ်ခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာလည်းအစိုးရတဲ့လက်ထက်မှာတိုးတက်တဲ့အပိုင်းနဲ့ဆုပ်ယုပ်တဲ့အပိုင်းနှစ်မျိုးစလုံးတွင်တွဲဖြစ်ပေါ်နေတယ်လို့တက်ကြွလှုပ်ရှားသူတွေကလည်းပြောပါတယ်။အပြည့်အစုံကိုတော့ကိုစော်ဝင်းလိုင်ကတင်ပြမှာပါရှင်
။လွတ်လပ်စွာထုတ်ဖော်ပြောဆို권ကိုထိန်းချုပ်တဲ့ဥပဒေတွေကိုအာဏာပိုင်တွေကထုတ်ပြန်ခဲ့ကြတာကြောင့်အာရှနဲ့ပစိဖိတ်ဒေသတွေမှာနိုင်ငံသားတွေရဲ့လူခွင့်ရေးဆုပ်ယုပ်ကျဆင်းလာနေကြောင်း Amnesty International နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးကနိုင်ငံပေါင်း159နိုင်ငံအတွင်းကလူခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုသုံးသပ်ထားတဲ့နှစ်ပတ်လည်အစီအခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလည်းဒီမိုကရေစီနိလန္တကျကျင်းပတဲ့ရွေးကောက်ပွဲကနေအနယ်ရီဥဆောင်တဲ့အယတအစိုးရတက်လာပေမဲ့လူခွင့်ရေးကိစ္စရပ်တွေမှာတိုးတက်မလာဘဲပြောင်းပြန်ပြန်သွားနေတာကိုတွေ့ရကြောင်း Amnesty ရဲ့အစီအခံစာမှာဖော်ပြထားပါတယ်။လူခွင့်ရေးနဲ့ဆိုင်တဲ့ပြောင်းပြန်ပြန်သွားနေတဲ့ကိစ္စတွေထဲမှာတက်ကြွလှုပ်ရှားသူတွေကိုနှောက်ယှက်မှုပြုတာတွေနဲ့ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေပါဝင်ကြောင်း Amnesty ရဲ့တောင်အာရှနဲ့ပစိဖိတ်ရေးရာညွှန်ကြားရေးမှူးချမ်ပါပတဲလ်ကပြောပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းတွေကိုပြီးခဲ့တဲ့အောက်တိုဘာလအတွင်းရိုဟင်ဂျာတွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးအစီအစဉ်တွေကိုလှုပ်ဆောင်ခဲ့တာပါမလေးရှား၊ထိုင်း၊ဗီယက်နမ်၊ကမ်ဘောဒီးယားနဲ့လာအိုစတဲ့နိုင်ငံတွေမှာလည်းပြည်သူတွေကသူတို့ရဲ့အခြေခံအခွင့်အရေးဖြစ်တဲ့လွတ်လပ်စွာပြောဆို권နဲ့လွတ်လပ်စွာစုဝေး권တွေကိုကျင့်သုံးယူနေတဲ့မယမနာချင်းချောက်ဖန်စီအပြစ်ပေးခံနေကြရတယ်လို့လည်းချမ်ပါပတဲကပြောပါတယ်ပြပောင်းဆောင်ကစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြမအစိုးရရဲ့လူခွင့်ရေးအခြေအနေဟာလဲတိုးတက်မှုရောဆုတ်ယုတ်မှုရောနှစ်မျိုးစလုံးတွန်တွဲဖြစ်ပေါ်နေတယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကာကွယ်စောင့်ရှောက်ရေးအသင်းမြန်မာနိုင်ငံကတွဲဖက်အတွင်းရေးမှူးလည်းဖြစ်ကိုရင်ကလည်းနိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ကိုဘိုကြီးက VOE ကိုပြောပါတယ်
improving but many areas still not improved.
တိုင်းပြည်အတွင်းကတချို့ဒေသတွေမှာတိုးတက်မှုရှိပေမဲ့လည်းကချင်နဲ့ဆန်းပြည်နယ်လိုတချို့ဒေသတွေမှာတိုက်ပွဲတွေပြစ်ပခတ်တွေဆက်လက်ဖြစ်ပေါ်နေတာ။နောက်တရားမဝင်လဲယာမည်သိမ်းဆီးမှုတွေဆက်လက်ဖြစ်ပေါ်နေရတဲ့ကြောင့်အခြေအနေတွေတိုးတက်လာတာကိုမတွေ့ရသေးပါဘူး
။အနေဒီအစိုးရကနိုင်ငံရေးအကျဉ်းသားတွေကိုပြီးခဲ့တဲ့နှစ်ဆန်းပိုင်းမှာပြန်လွတ်ပေးခဲ့ပေမဲ့ယုံကြည်ချက်ကြောင့်အကျဉ်းကျခံရသူ86ဦးထိမ့်သိမ်းခံထားရဆဲဖြစ်ပြီးတခြားနေရာလောက်ဟာလဲဆွဲချက်တင်ခံထားကြရတယ်လို့ကိုဘူကြီးကပြောပါတယ်အရှိတောင်အာရှတိုက်အတွင်းလူအခွင့်အရေးတဖြည်းဖြည်းလျော့ကျလာနေကြောင်းအထူးသဖြင့်အရဖက်လူမှုအဖွဲ့အစည်းတွေနဲ့နိုင်ငံရေးဆိုင်ရာလူအခွင့်အရေးတွေလျော့ကျလာနေကြောင်း ICJ နိုင်ငံတကာဥပဒေပညာရှင်များကော်မရှင်ကဆမ်ဇာဖီရီကပြောပါတယ်ကမ္ဘောဒီးယားအာဏာပိုင်တွေဟာလဲတရားစီရင်ရေးစနစ်ကိုအလွဲသုံးစားပြုပြီးလူထုအခြေပြုအဖွဲ့အစည်းတွေကိုအပြစ်ပေးအရေးယူတာသူတို့ရဲ့အတန်းတွေတိတ်သွားအောင်လှုပ်ဆောင်တာတွေကိုပြုလုပ်နေကြောင်း Amnesty ကဆွဆွဲပြောကြားထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းနိုင်ငံရေးသုတေသီကမ်လေးဆိုသူဟာနေကင်းကြောင်တောင်မှာတနတ်နဲ့ပြစ်ဒဏ်ခံရတဲ့ဖြစ်ရမှာအစိုးရရဲ့ပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေပါတယ်။လွန်ခဲ့တဲ့တနေ့အတွင်းအရှိတောင်အာရှမှာလူခွင့်ရေးအပေါ်လေးစားလိုက်နာမှုနဲ့ပတ်သက်လို့စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရကြောင်းလူခွင့်ရေးအလားအလာဟာလည်းစိုးရိမ်ပွဲကောင်းကြောင်းFIDH နိုင်ငံတကာလူခွင့်ရေးအဖွဲ့ကအတွင်းရေးမှူး David Stothack ကပြောပါတယ
် In Thailand we're seeing human rights defenders and community based activists that continue to be targeted by the government just for their involvement in legitimate activities so anyone who speaks out could face criminal defamation
ထိုင်းနိုင်ငံမှာလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေနဲ့လူခွင့်ရေးအကျိုးဆောင်ရွက်သူတွေကိုအစိုးရကပြစ်မှတ်ထားအရေးယူတာတွေ့ရပါတယ်သူတို့ဟာဘာဥပဒေမှချို့ဖောက်တာမဟုတ်ဘဲလူခွင့်ရေးအကြောင်းလူသိရှင်ကြားပြောကြတဲ့အတွက်စစ်စိုးရကချက်မှတ်တဲ့ဥပဒေအရအရေးယူတာပါဒီလိုနည်းနဲ့လွတ်လပ်မှုကိုနှိပ်ကွပ်တာမို့ဒါဟာသိက္ကိုစိုးဝါးပါတယ
်မလေးရှားနိုင်ငံမှာလည်းလွတ်လပ်စွာပြောဆိုခွင့်ဆန္ဒဖော်ထုတ်ခွင့်နဲ့စုဝေး권တွေကိုနှိမ်နှင်းဖြိုခွင်းလာနေတာကိုတွေ့ရကြောင်းလဲ Amnesty ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ထိုင်းနိုင်ငံအတွင်းမှာလည်းလူခွင့်ရေးနဲ့ဆိုင်တဲ့တင်းကြပ်ထိန်းချုပ်မှုတွေဖြစ်ပေါ်နေတာမှာနိုင်ငံရေးအရာသဘောထားမတိုက်ဆိုင်သူတွေအနေနဲ့ငြင်းငြမ်းစွာထုတ်ဖော်ပြောဆိုသူပဲဖြစ်ဖြစ်ဆန္ဒပြသူကိုပဲဖြစ်ဖြစ်စစ်တပ်အာဏာပိုင်တွေကထိန်းချုပ်ကန့်သတ်မှုတွေပြုလုပ်လာနေတယ်လို့ဆိုပါတယ်လူခွင့်ရေးခုခံကာကွယ်သူတွေကိုယ်တိုင်အာဏာပိုင်တွေရဲ့ပြစ်မှတ်ထားတိုက်ခိုက်ခြင်းခံနေကြရတယ်လို့45 Rights အဖွဲ့က Amy Smith ကပြောပါတယ်
Not only people being prosecuted and persecuted through
very unjust လူရီဟာတရားမမျှတတဲ့ဆွဆွဲချက်တွေနဲ့အရေးယူခံကြရပါတယ်။ထုတ်ဖော်ပြောကြလို့အသက်အန္တရာယ်ချိန်ချောက်ချင်းခံရတဲ့ရိုက်နဲ့နှောက်ယှက်ခံခဲ့ကြရပါတယ်။ဒါတွေကိုဖိနှိပ်တဲ့အစိုးရတွေကလုပ်နေတာဖြစ်ပြီးတော့ဒီနည်းနဲ့လူတွေကိုလူအခွင့်အရေးနဲ့ပတ်သက်ပြီးတော့ထုတ်ဖော်မပြောနိုင်အောင်လို့ဗဇက်ပိတ်ခဲ့ကြတာဖြစ်ပါတယ်။
ဒေသတွင်းက BNM Indonesia Philippines စတဲ့နိုင်ငံတွေမှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေကြောင်းဖိလစ်ပိုင်သမ္မတ Rodrigo Duterte အစိုးရအဖွဲ့ကဥဆောင်ပြုလုပ်တဲ့မူရစ်ဆေးဝါးတိုက်ဖျက်ရေးစစ်ဆင်ရေးအတွင်းအာဏာပိုင်တွေနဲ့တခြားတာဝန်သိပြည်သူတွေလို့ဆိုသူတွေရဲ့လက်ချက်ကြောင့်လူပေါင်း 9,000 ဝန်းကျင်သေဆုံးခဲ့ပြီးဖြစ်တယ်လို့လည်း Amnesty International ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ။